မင်္ဂလာပါခင်ဗျာ AOR ရဲ့တန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်အခုနားဆင်ရမှာကတော့ AOR ကပတ်စင်တင်ဆက်နေတဲ့အေဒီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်ပေါ်တော့မင်္ဂလာပါ
မင်္ဂလာပါကိုကျော်ကကိုကျော်ကနဲ့ကျွန်တော်တို့ရဲ့ဒီနေ့ Editorial Talk မစခင်မှာပြည်ရင်းပြပကပြည်သက်ကိုကျွန်တော်တို့ဒီနေ့နှုတ်ခွန်းဆက်ချင်ပါတယ်အဲ့ဒါကတော့မင်္ဂလာနှစ်တကူဖြစ်ပါစေလို့ကျွန်တော်တို့အားလုံးကိုဆုတောင်းပါတယ်ဒီတကူမှာပြည်ရင်းပြပကမြန်မာပြည်ပေါ်တိုင်းရင်းသားတွေတိုင်းရင်းသူတွေစိတ်ချမ်းသာကိုကျမ်းမှာရှိပါစေလို့ကျွန်တော်တို့ကဒီကနေပြီးတော့ဆုတောင်းပါတယ်သူသဖြင့်ပြည်ရင်းမှာနေစဉ်လိုလိုခက်ခဲကြမ်းတမ်းတဲ့စိန်ခေါ်မှုတွေကိုဖျက်ဆီးနေရတဲ့ဖျက်ဆီးနေသူတွေအားလုံးကိုလည်းကျွန်တော်တို့ကနှုတ်ခွန်းဆက်ပါတယ်အားလုံးဘေးရန်ကင်းပါစေလို့ဆုတောင်းပေးပါတယ်အရာတွေကအားလုံးကိုလေးစားချစ်ခင်ကြောင်းဒီနေရာပြောပြရစေကျွန်တော်တို့အားပေးတဲ့ပြည့်သက်သူကြီးကိုလည်းချူကျေးဇူးတင်ပါတယ်လို့ဒီနေရာပြောပြရစေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာနှစ်သစ်ဖြစ်ပါစေ
ဟုတ်ကဲ့ဒီနစ်ဆန်တရနေ့မှာတော့ဒီစစ်ကောင်စီကနေပြီးတော့ဟလာဒီအကျဉ်းသား3000ကျော်ဟလာရှော့ပေါခွင့်နေနဲ့လွတ်ပေးလိုက်တာတွေ့ရတယ်ဆိုတော့အဲ့ဒီအထဲမှာထုံးစံအတိုင်းပေါ့လေဒီလွတ်တဲ့အထဲမှာဟလာနိုင်ငံရေးကျင်းသားကတော်တော်ကိုနဲပါပြီးတော့ဟာဒီခိုးဆိုးလူနိုင်တွေကိုအဓိကထားပြီးလွတ်တာတွေ့ရတယ်။ဒါပေမဲ့အဲ့ဒီနေ့မှာထွက်လာတဲ့တည်င်းအရာကတော့စိတ်ဝင်စားစရာကောင်းပါတယ်။အဲ့ဒီထဲမှာဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ကိုနေကြေကျုပ်ရွှေ့တယ်ဆိုတဲ့တည်င်းထွက်လာတာတွေ့ရတယ်။ဒါပေမဲ့ဘယ်နေရာကိုရွှေ့လိုက်တယ်ဘလူရွှေ့လိုက်တယ်ဆိုတဲ့ကိစ္စကိုတော့စစ်ကောင်စီကလျှို့ဝှက်ထားတာတွေ့ရပါတယ်။ဆိုတော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးအရင်ဆုံးဆက်ဆွေးနွေးပြပါအောင်ကောင်းဆုံး
ဟုတ်ကဲ့ကျွန်တော်တို့သတင်းတောက်တွေသတင်းစာဆရာတွေအက်ဒီတာတွေအနေနဲ့နံပါတ်1လောက်ရမယ် homework အလုပ်ကတော့ fact checking ပဲဖြစ်ပါတယ်ဒေါက်တာဆန်းစုကြည်နဲ့သမရဟောင်းဦးဝင်းမြင့်တို့ကိုထောင်းနေပြောင်းနေဆိုတဲ့သတင်းကိုကျွန်တော်တို့စစ်တပ်ကိုထောက်ခံတဲ့မီဒီယာတွေကနေစပြီးလွှင့်တာကျွန်တော်တို့တွေ့ရတယ်နောက်တနင်္ဂနွေကြာမှာဗိုလ်ချုပ်ဇော်မင်းတို့ကထွက်ပြီးတော့မီဒီယာတွေကိုထွက်ပြီးပြောတာကျွန်တော်တွေ့ရပါတယ်အဲ့ဒီအခါမှာတော့သူပြောတာရာသီဥကအပူချိန်ပြင်းထန်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ဒေါက်တာဆန်းစုကြည်နဲ့ဦးဝင်းမြင့်မှမဟုတ်ပါဘူးကျန်တဲ့ကျမ်းမာရေးရအခုလိုလိုအပ်တဲ့အကျဉ်းသားတွေဒီကိုအကျဉ်းသားတွေပြီးရင်အသက်ကြီးတဲ့အကျဉ်းသားတွေကိုအပူတန်ကကာကွယ်နိုင်ရေးအတွက်လိုအပ်တဲ့ကာကွယ်မှုတွေလှုပ်ဆောင်ပေးလျက်ရှိပါတယ်လို့ဗိုလ်ချုပ်ဇော်မင်းကထွက်ပြောတာကျွန်တော်ကြားပါတယ်သူပြောတဲ့အထက်မှာဒေါက်တာဆန်းစုကြည်နဲ့တမရဝင်းမြင့်ကိုနေရာကနေရွှေ့တယ်ဆိုတာခုံးမပါတာကျွန်တော်မတွေ့ရဘူး။ဆိုတဲ့အခါကျတော့ကျွန်တော်တို့ပြန်ပြောအောင်ပါ။BBC, VOA, ARD, Parliament Writers, AP တခြားနိုင်ငံကသတင်းနေရာလဲဒေါက်တာဆန်းစုကြည်နဲ့ဝင်းမြင့်ကိုနေပြည်တော်မှာရှိတဲ့ location တစ်ခုကိုရွှေ့သွားတယ်ဆိုတဲ့သတင်းတွေရေးသားဖော်ပြတာကျွန်တော်တွေ့ရပါတယ်။ဒါပေမဲ့ဒီနေ့ဒီအချိန်အထိတကယ်ရွှေ့တာလားထောင်ထဲမှာပဲဆက်ရှိနေတာပဲလားဒါအပြင်ထောင်ထဲမှာပဲအပူတန်အရင်ရော့အောင်လို့အဲကူလာလို့အစီအစဉ်မျိုးတွေအစီအစဉ်ပေးတာလားဆိုတာမျိုးကျွန်တော်တို့အခုအထိအသေးချာမသိရသေးတာဖြစ်ပါတယ
်ဒေါက်ဆန်းစုကြည်ရှိနေတဲ့နေပြည်တော်အကျဉ်းထောင်နဲ့ပတ်သက်ပြီးတော့ကြားရတဲ့သတင်းတွေကသတင်းကောင်းတော့မဟုတ်ဘူးနော်နေပြည်တော်အကျဉ်းထောင်ကကြွက်ချင်ရင်ပေါ်တယ်အဆိုးဝါးတဲ့နေရာပေါ့နော်ဆိုပြီးတော့ဒီပြောဆိုတာတွေရှိတယ်ဆိုတော့သူ့အတွက်ကဒီနေရာတချို့ကဆိုရင်ဒန်ဟိုငရေထောင်လို့တောင်ပြောနေကြရဆိုတော့သူ့အတွက်ကဘလောက်အဆင်ပြေနိုင်မလဲတော့မသိဘူးပေါ့လေ
ဒေါက်ဆန်းစုကြည်ကဒီနေ့ဒီချိန်ဒီစစ်ကောင်စီရဲ့အကျဉ်းသားအဖြစ်နဲ့ဆက်ရှိနေသေးတာပဲဖြစ်တယ်ရွှေ့တာမရွှေ့တာလည်းမဆိုင်ဘူးနံပါတ်1ဆိုတော့နံပါတ်2ကတော့ဒေါက်ဆန်းစုကြည်ကိုအာဏာသိမ်းတဲ့နေ့ကစပြီးတော့အမှုမျိုးစင်ပြီးဖမ်းဆီးထောင်ချခဲ့တာဖြစ်တယ်နံပါတ်3ချက်ကတော့ဒေါက်ဆန်းစုကြည်ကဒီနေ့ဒီချိန်မှာပဲစိုးစုံမင်းတို့ပြောသလိုဒီစတုတ်နဲ့ပဲအခုဖြစ်ခဲ့ရင်အထောင်ထဲမှာနေနေဆုံးမကွယ်လွန်သွားခဲ့မယ်ဆိုရင်တော့ဒေါက်တာဆန်းစုကြည်ကဒီနေ့ဒီချိန်မှာသူ့ဖခင်လိုအာဇာနည်ဖြစ်သွားမှာပဲအဲ့လိုဖြစ်ခဲ့ပြီဆိုရင်ရောတိုင်းပြည်မှာရှိတဲ့သူ့ကိုလေးစားကြည်ညိုချစ်ခင်ကြတဲ့သူတွေသူ့ရဲ့မဲဆန္ဒရှင်တွေကဘလို့တုံ့ပြန်မလဲဆိုတာလည်းကျွန်တော်တို့တွေ့ရမယ်လို့ကျွန်တော်ထင်တယ်အဲ့ထောင်ထဲမှာပဲရှိနေတဲ့ချိန်မှာကျွန်တော်တို့ဒေါက်တာဆန်းစုကြည်နဲ့အနီးကလုတ်ခဲ့ကြတဲ့ဒုဝန်ကြီးဟောင်းနေပြီးတော့ရှွန်တန်လိုeconomic advisor ဘောနော် CYA Chambe တွေကမီဒီယာတွေထွက်ပြောခဲ့တာတွေရှိပါတယ်အဲ့ဒါဘာလဲဆိုတော့နေပြည်တော်အချင်းတောင်ဟာအဆိုးဝါးဆုံးအချင်းတောင်တဲမှာပါတယ်အပူဒဏ်အပြင် ကြွက်တွေ brush တွေချင်းတွေအကင်းချေပြရတဲ့နဲ့အရန်ကိုစိုးရတဲ့နေရာတစ်ခုလို့ရှောင်းတနာကိုရန်ကနေကေးအရှာကိုပြောခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီအချင်းတောင်ထဲမှာစိတ်တဲ့အခိုင်အမာဆုံးနဲ့မငြီးမညူပဲဆက်ပြီးတော့နေနိုင်တာနေနေတဲ့အချင်းသားတွေထဲမှာထိတ်ဆုံးအချင်းသားကတော့တောင်ဆန်းစုကြည်ပဲလို့အတွေ့ခဲ့တဲ့သူတွေကအဲ့လိုပြောတာရှိပါတယ်။ဆိုတော့သူ့ရဲ့စိတ်ဓာတ်ကိုကျွန်တော်တို့ပြတာပေါ့နော်။တကယ်လို့များအဲ့လားဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဗိုလ်ချုပ်ဇော်မင်းထွန်းကိုအဲ့ဒီနေပြည်တော်ထောင်ထဲမှာထားကြည့်မယ်ဆိုဘယ်လိုဖြစ်မလဲဆိုတာခင်ဗျားတို့ကျွန်တော်တို့တွေးကြည့်ကြပါဦးနော်။ဆိုတော့ဒါတကယ်ကိုလည်းစိတ်ဝင်စားဖို့ကောင်းပါတယ်။ဒေါ်စင်းစုကြည်ကိုထင်းထင်းထားတဲ့နေရာကိုအဲကွန်ဟလာလေးပေးဆက်တက်ပေးဖို့ကိုထောင်အောင်လာပဲနေပြောတဲ့အခါမှာလည်းဒေါ်စင်းစုကြည်ပြန်ပြောခဲ့တာရှိပါတယ်။တက်ပေးမယ်ဆိုရင်အားလုံးတက်ပေးပါ။အဲသူ့နေရာကတော့သူ့ရဲ့အခန်းတော့နောက်ဆုံးပဲဖြစ်ပါစေဆိုတော့မြို့တွင်ပြန်ခဲ့တာရှိပါတယ်။ဆိုတော့ဒါတွေကိုပြန်ကြည့်မယ်ဆိုရင်တော့ဘယ်နေရာမှာပဲရှိနေရှိနေသူ့ရဲ့စိတ်ဓာတ်ခံကြည်မှုကတော့အမြင့်ဆုံးမှာရှိတယ်ဆိုတော့တွေ့ရပါတယ်။သူ့အသက်ကဒီနှစ်ဆိုရင်88နှစ်ရှိပြီပေါ့နော်ဆိုတော့ဒေါ်စင်စုကြည်ဘာလို့ထိန်းသိမ်းခဲ့လဲဆိုတဲ့ကိစ္စကိုပြောကြမယ်ဆိုရင်လေတကယ်စစ်ကောင်စီရဲ့ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြည်မင်းအောင်လှိုင်ရဲ့ဟလာသူ့ရဲ့အမုန်းတရားတွေပုဂ္ဂိုလ်ရေးအာဃာတတွေနဲ့အလုံဆောင်ခဲ့တာကိုကျွန်တော်တို့အဓိကတွေ့ရတာဖြစ်တယ်။ဒါကြောင့်ဒေါ်စင်စုကြည်ကိုလွတ်ပေးမယ်လို့အနေအားရွှေ့နေရာရွှေ့ပြီးတော့တချင်ချင်းညံ့ပြန်ပြီးစကားပြောမယ်ဆိုတာတွေကတော့ကျွန်တော်ထင်တယ်ဒီဘက်ကတိုက်ခိုင်နေရောမြန်မာနိုင်ငံရောနားမလည်တဲ့သူတွေရောအတွေးခုံပြီးတော့အတွေးနယ်ချဲ့ပြီးတော့အိမ်မက်မဲ့နေတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
်ခုနားဆင်နေရတာကတော့ ARD သတင်းဌာနကတင်ဆက်နေတဲ့အယ်ဒီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်ခုနကွန်ဆိုပြောသူလိုပဲဒီနေအကျဲကျုပ်ရွှေ့ပြောင်းနဲ့မရွှေ့ပြောင်းဘူးဆိုတဲ့အချက်လက်ကကွန်ဖန်အတိကျတော့မထုတ်ပြန်နေတဲ့အတွက်ကြောင့်သိချာမရဘူးပေါ့လေဒါပေမဲ့အပြင်မှာကအဲ့နေအကျေကျွှေ့လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမျိုးမျိုးသုံးသက်ချက်တွေထွက်နေတာတွေ့ရတယ်။ဗာဒေါ်ဆန်းစုကြည်နဲ့သမရဥဝင်းမြင့်ကိုနေအကျေကျွှေ့ကနေရွှေ့တာစစ်ကောင်စီကဒီ PR တန်တွေမခံနိုင်တော့လို့ဒီ short ပေါ့တယ်ဆိုတဲ့ပုံစံမျိုးသုံးသက်ချက်တွေလည်းရှိရဆိုအမျိုးမျိုးပေါ့လေဒါနဲ့ပတ်သက်ပြီးကွန်ဆော့အမြင်ကရောဘယ်လိုရှိလဲ။
အခုပဲကျွန်တော်တို့ထိုင်းနိုင်ငံနေပြီးတော့အဲ့ဒါထိုင်းအစိုးရကဝန်ကြီးချုပ်ကိုယ်တိုင်ကနေပြီးတော့ဒေါ်စန်းစုကြည်ကိုနေဝင်ရွှေ့တာကိုကြိုဆိုတဲ့အကြောင်း press release ထုတ်တာကိုကျွန်တော်တို့တွေ့ရတာဖြစ်ပါတယ်။နည်းနည်းတော့စောသလားလို့ကျွန်တော်တို့ခံစားမိတယ်။အဲ့တော့အဲ့လိုမျိုးပေါ့နော်။အဲ့တော့ဘာကြောင့်လွတ်တယ်လဲ။တကယ်လို့နေရာရွှေ့ခဲ့ပြီဆိုရင်ဘာကြောင့်ရွှေ့တယ်လဲဆိုတဲ့ခြေလှမ်းလေးတွေကိုကျွန်တော်ပြန်ပြီးသုံးသပ်ကြမယ်ဆိုရင်တော့ကျွန်တော်တို့ကြည့်ရမှာတော့မြန်မာနိုင်ငံမှာရှိတဲ့တရုတ်သမ္မတဂျန်ဟိုင်းကနေပြီးတော့ဒဂျန်မတိုင်ခင်တော့နေပြီးတော့ဂရီဂရီသွားခဲ့တာကျွန်တော်တွေ့ရတယ်။နေပြီးတော့မှဆိုရင်လည်းရင်းတော့လူကြီးဟောင်းနေနဲ့တွေ့ဆုံခဲ့တာကိုကျွန်တော်တို့တွေ့ရမှာဖြစ်တယ်။အဲ့ဒါတွေကအဲ့သူတွေကဘယ်သူတွေလဲဆိုတော့ဗိုလ်ချုပ်မှုကြီးအောင်တန်းရွှေ၊သမ္မတဟောင်းဦးသိန်းစိန်ပြီးတော့ဒုတိယဗိုလ်ချုပ်မှုကြီးဗိုလ်ချုပ်ကြီးဒုတိယဗိုလ်ချုပ်မှုကြီးမောင်အေးစတဲ့သူတွေကိုတွေ့ဆုံခဲ့တာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်။နောက်တစ်ခုကလက်ရှိပြည်ထောင်စုဝန်ကြီးတောင်ဝင်ကိုထမ်းဆောင်နေတဲ့ဒုတိယဗိုလ်ချုပ်ကြီးရာပြည့်ပြီးတော့အမျိုးသားလုံခြုံရေးအကြံပေးဗိုလ်ချုပ်ကြီးမိုးအောင်စတဲ့သူတွေကိုလည်းတွေ့ဆုံနေတာဖြစ်ရပါတယ်။ဆိုတော့အဲ့ဒီတွေ့ဆုံတဲ့ကိစ္စကိုကြည့်ပြီးတော့အဲ့တွေ့ဆုံတဲ့ကိစ္စအပြင်ပီကင်းကနေပြီးတော့ high level basic လို့ခေါ်တဲ့အစီအမံအရာရှိလာတဲ့အခါတိုင်းမှာလည်းလွန်ခဲ့တဲ့3နှစ်အတွင်းမှာအာနာရှင်ဟောင်းဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေနဲ့ခဏခဏတွေ့ဆုံတော့တွေ့ရပါတယ်။နောက်ပိုင်းမှာပို့ပြီးစိတ်ရတာမျိုးကျွန်တော်တွေ့ရပါတယ်။တီယိုပီကလွတ်တဲ့ special envoy လို့ခေါ်တဲ့အထူးတန်တမန်တွေလာတဲ့အခါတိုင်းမှာလည်းစစ်ကောင်စီနဲ့တွေ့တဲ့အခါတိုင်းမှာသူတို့မေးတဲ့မေးခွန်းတစ်ခုကတော့ဘာလဲဆိုတော့ဒေါ်ဆန်းစုကြည်ရဲ့လက်ရှိကျန်းမာရေးအနေအထားပဲဖြစ်ပါတယ်။ဒါတွေကို address ဆိုင်ပြီးတော့ဒေါ်ဆန်းစုကြည်ကိုနေရရွှေ့ခဲ့ပြီးဆိုရင်တော့တရုတ်ရဲ့လက်တီခြေတွေပါနိုင်တယ်လို့ address ဆိုင်ပြီးရှိနေတာဖြစ်ပါတယ်။ဒါပေမဲ့ခုနကကျွန်တော်တို့ပထမကနဦးပြောခဲ့သလိုပဲဆိုတော့ဒီနေ့ဒီအချိန်အထိစစ်ကောင်စီကနေပြီးတော့ဒေါ်ဆန်းစုကြည်နဲ့သမရဝင်းမြင့်တို့ကိုနေရရွှေ့ပါတယ်ဆိုတော့အတည်ပြုချက်ကိုတော့ကျွန်တော်တို့မရသေးတာအမှန်ပဲဖြစ်ပါတယ်
ဒီသတင်းတွေထွက်လာတဲ့တစ်ချိန်တည်းမှာပဲဟလာဒီဒွန်ဆန်းစုကြည်ရဲ့သားဖြစ်တဲ့မစ္စတာကင်အဲရစ်ကနေပြီးတော့ဟလာဒီတိတ်အခြေစိုက်မီဒီယာတစ်ခုကိုပြောထားတာကျွန်တော်တို့ဖတ်ရှုရတယ်အဲ့ဒါကတော့ဗာလဲဆိုတော့သူ့မိခင်ကိုဒါလူသားတိုင်းအဖြစ်အသုံးချမှာစိုးရိမ်နေဆိုပြီးတော့ ပြောဆိုသွားတာကျွန်တော်တွေ့ရပါတယ်ဆိုတော့ဒီအနေနဲ့ပတ်သက်ပြီးတော့သူတင်မဟုတ်ဘူးပေါ့နော်ခုနကွန်ဆော်ပြောသလိုပဲသူ့ရဲ့မဲဆန္ဒရှင်တွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အမျိုးမျိုးသောဟိုဒီသုံးသက်ချက်တွေနဲ့ဒီစိုးရိမ်မှုတွေအမျိုးမျိုးရှိနေကြတာပေါ့လေဒီပေါ်မှာလည်းသုံးသက်ပါ
ပြောရမယ်ဆိုရင်တော့ဒီလူမျိုးစိုးရိမ်မှုရတော့အများကြီးရှိနိုင်ပါတယ်။ဘာကြောင့်လဲဆိုတော့မကြာသေးခင်ကပဲနေပြည်တော်တိုက်ခိုက်မှုတွေရှိခဲ့တယ်။နေပြည်တော်ကိုအတိုက်ခံဘက်ကနေပြီးတော့တိုက်ခိုက်မှုတွေရှိခဲ့တယ်။ drone စစ်ဆင်ရေးကလည်းအခုချိန်မှာအရန်ကိုထိရောက်နေတဲ့အချိန်စစ်ကောင်စီကိုချင်းချောက်နေတဲ့အချိန်နဲ့ဖြစ်တဲ့အတွက်ကြောင့်တကယ်လို့များတော့ဆန်းစုကြည်တို့ဟလာတခြားထိုက်တန်းကောင်းဆောင်တွေကိုနေပြည်တော်တနေ့မှာရှုတ်ဝက်ပြီးတော့ထိန်းသိမ်းထားမယ်ဆိုရင်အဲ့ဒီနေရာတွေကပြစ်မှတ်တွေဖြစ်လာမလားဆိုပြီးတော့အစိုးရလွန်ကဲမှုတွေတော့ရှိနိုင်ပါတယ်။ဒါပေမဲ့ဒီနေ့ဒီအချိန်အထိဒီဘက်ကလက်နက်ကင်တိုက်နေတဲ့အုပ်စုတွေအများစုကပြစ်မှတ်ထားတာကတော့စီးပြစ်မှတ်တွေပဲဖြစ်ပါတယ်။ဆိုတော့ဒါကတော့အစိုးရလွန်ကဲမှုတစ်ခုပေါ့နော်။ဒါပေမဲ့အဓိကအချက်ကကျွန်တော်တို့ဒေါ်ဆန်းစုကြည်ကိုတကယ်ရွှေ့မရွှေ့ဆိုတာဒီနေ့ဒီခိုင်မာတဲ့အချက်လက်မရှိဘူးဆိုတော့ပဲဖြစ်ပါတယ်။အဲဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးအားလုံးကိုတောင်းယူရမှာလဲစစ်ကောင်စီဖြစ်ပါတယ
်ကျမ်းမာရေးနဲ့လုံခြုံရေးပေါ့
သူ့ရဲ့ကျမ်းမာရေးနဲ့သူ့ရဲ့လုံခြုံရေးအားလုံးကိုတောင်းယူရမှာတော့အဲစစ်ကောင်စီပဲဖြစ်ပါတယ်နောက်စစ်ကောင်စီရဲ့ the border ကိုကြည့်မယ်ဆိုရင်လဲအဲစစ်ကောင်စီကလုံးဝကိုယုံကြည်စရာမကောင်းတဲ့လုံကြည်စရာမကောင်းတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ခေါင်းဆောင်နေတဲ့သူတွေကစာဒေါ်ဆန်းစုကြည်အပေါ်မှာရောဒေါ်ဆန်းစုကြည်ထောက်ခံတဲ့သူတွေအပေါ်မှာဘာမှသဘောထားအပြောင်းလဲရှိပုံလဲမရပါဘူးအဲ့တော့ကျွန်တော်အဲ့လိုပဲပုံမှန်လေးမြင်ပါတယ်တခုထပ်ပြီးပြောချင်တာပါကျွန်တော်တို့ဒေါ်ဆန်းစုကြည်ကိစ္စလားဦးဝင်းမြင့်ကိစ္စအောင်ပြောနေတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့မနစ်က2023မှာစစ်ကောင်စီရဲ့ထိုက်တန်းခေါင်းဆောင်2ယောက်ဖမ်းခံရပါတယ်တခြားငွေသားတွေလည်းပါသွားပါတယ်အဲ့ဒါဘယ်သူလဲဆိုဒုတိယဗိုလ်ချုပ်ကြီးစိုးထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဖြစ်ပါတယ်အဲ့ဒီသူတွေကိုအာထောင်နှစ်ရှည်လာများချခဲ့တယ်အဲသူတို့အောက်တိလိုက်စားမှုတွေနိုင်ငံတော်ဗန်နံငွေတို့နိုင်ငံတော်ဗန်နံငွေတွေနိုင်ငံတော်စီးပွားရေးကိစ္စတွေအလွဲသုံးစားလုပ်မှုတွေ ਨੇ ဖမ်းခံခဲ့ရတာဖြစ်ပါတယ်သူတို့ကတကယ် criminal လို့ပြောလို့ရပါတယ်အမှုစင်တာမဟုတ်ပါဘူးဒေါ်ဆန်းစုကြည်တို့အမှုဆိုတာကအမှုစင်ပြီးတော့ဖမ်းတာဖြစ်ပါတယ်ဆိုတဲ့အခါမှာပြန်ကြည့်မယ်ဆိုရင်တော့ခုနကဒုတိယဗိုလ်ချုပ်ကြီးစိုးထွန်းနဲ့ဒုတိယဗိုလ်ချုပ်ကြီးမွန်းမြင့်ထွန်းနဲ့သူ့အပေါင်းပါတွေဒီနေ့ဒီချိန်ပဲမှာချုပ်နှောင်ထားလဲလို့ကြည့်မယ်ဆိုမြန်မာပြည်မှာရှိတဲ့အချင်းထောင်တွေမှာသူတို့ဖမ်းဆီးထားတာကိုကျွန်တော်တို့အခုခေတ်ထိတက်တည်ထောက်တာမရှိတာကျွန်တော်တို့တွေ့ရတယ်။အဲ့တော့စစ်တပ်ကအတိုင်းဝန်းပြန်ကြည့်မယ်ဆိုရင်သူတို့အခုချိန်ဒီစစ်တပ်ထဲမှာပဲရှိတဲ့အချင်းထောင်တွေထဲမှာအဲ VIB prisoner ဖြစ်နေအာဟလာအရေးကြီးပုဂ္ဂိုလ်အချင်းသားဖြစ်နေပဲဆက်ပြီးထားတယ်facility ကောင်းကောင်းနဲ့ဆက်ပြီးတော့နေရာတုံးပဲဖြစ်တယ်ဆိုတဲ့သတင်းတွေထွက်လာတာတွေ့ရပါတယ်။ဒါကတော့ double standard လို့ခေါ်တာပေါ့နော်။ဒီချိန်မှာဒေါ်ဆန်းစုကြည်တို့အလားတခြားအကျဉ်းသားတွေအားလုံးကိုစစ်ကောင်စီကဘာမှဖြည့်ဆည်းပေးနိုင်ခြင်းမရှိသေးတဲ့အချိန်မှာသူတို့ရဲ့စစ်တပ်ကနိုင်ငံတော်ဘဏ္ဍာငွေတွေကိုဘုံသွားတဲ့သူတွေကိုဘုံသွားတဲ့သူတွေကိုကြတော့အခုအချိန်ထိ VIP prisoner ဖြစ်နေသူတို့ရဲ့စစ်တပ်အချင်းထောင်တွေမှာပဲဆက်ပြီးတော့ကောင်းကောင်းမွန်မွန်ထားတယ်ဆိုတော့ဒါဒီစစ်ကောင်စီရဲ့လက်ရှိအကြောင်းစစ်ကောင်စီရဲ့လုပ်ရက်ကိုမြင်မှာပေါ့နော်မြင်မှာပေါ့နော်ဒါပေမဲ့အချုပ်ကျွန်တော်ပြောချင်တာကတော့စစ်ကောင်စီမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ချိတ်ဆုံးမှရှိနေသေးသေးဘာအပြောင်းလဲကိုမှကျွန်တော်ထင်တယ်ညှော်လင့်လို့ရမှာမဟုတ်ဘူးကျွန်တော်တို့ဒေါ်အစန်းစုကြည်ရွှေ့ရွှေ့မရှိရှိတိတ်ပြီးတော့အတွေးခေါင်ပြီးအိမ်မက်မန်းနေစံမလို့လို့ကျွန်တော်ကတော့ထင်တယ်နံပါတ်3ပြောချင်တာကတော့မြန်မာပြည်သူလူထုကတော့ဒီနေ့အထိဒီနေ့အထိသူတို့သိပါတယ်နော်စစ်တပ်ရဲ့ကျေးဇူးကဒီနေ့ဒီချိန်ဒီမူးလူတော်ရှူစရာမရှိဘူးဆိုတာမြန်မာပြည်သူလူထုကသိပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ကွန်ဆာကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ကိုချောက
ဟုတ်ကဲ့အခုနားဆင်ကြရတာကတော့ ARD သတင်းဌာနကပတ်စင်တင်ဆက်နေတဲ့အရီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်အခုလိုနားဆင်ပေးခဲ့ကြသူတွေကိုလည်းလက်ရှိကြုံတွေ့နေကြရတဲ့အခက်အခဲအကျက်အတဲတွေကြားကအမြန်ဆုံးလွတ်မြောက်ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ခင်ဗျာ